ဥပိုလ်ထောင်မှာအချင်းချခံထားရတဲ့ NLD ဆွေးရလက်တဲ့ဘိုးဘန်ဒုဥက္ကဋ္ဌဥပိုလ်ဘုံငယ်ဟာအစာရင်ယောဂအပြင်းအထန်ခံစားနေရလို့ပြီးခဲ့တဲ့ဂျပန်ကထောင်ပြင်တွက်ပြီးစေကူတာမှုခံယူခဲ့ရတယ်လို့နီးစပ်သူတွေကပြောပါတယ်။ဥပိုလ်ထောင်မှာပဲအချင်းချနေရတဲ့လျှက်စစ် NLD မန္တလေးတိုင်းလျှက်စစ်ဝင်ကြီးဦးစာနေအောင်ကလည်းကင်းစားဝေဒနာခံစားနေရပါတယ်။အချင်းတောင်တွေထဲမှာကျန်းမာရေးဆောင်ရှောက်မှုအားနည်းတယ်လို့လူအခွင့်ရေးအချင်းသားအခွင့်ရေးတွေချုပ်ပေါက်ခံနေရတယ်လို့အချင်းသားများကွန်ရက်ကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမဆုမွန်ကပြောပြပါမယ်
။မန္တလေးတိုင်းဦးဘိုတောင်မှာအချင်းကြခံနေရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD အစိုးရလက်ထက်ဗဟိုဘဏ်ရဲ့ဒုက္ခရအဖြစ်တာဝန်ယူခဲ့သူထောင်နဲ့အနှစ်20ကျော်ချခံထားရတဲ့ဦးဘိုဘိုငယ်ဟာပြီးခဲ့တဲ့နိုဝင်ဘာလ12ရက်နေ့ကဘိုက်အောင်ဝေဒနာကိုပြင်းထန်စွာခံစားခဲ့ရတာမို့လို့ဦးဘိုထောင်ကနေမန္တလေးအထွေထွေယောဂါကုဆေးရုံကြီးမှာဆေးကုသမှုခံယူခဲ့ရတာဖြစ်ပါတယ်။သူခံစားနေရတဲ့အစာအိမ်ယောဂါကြောင့်အစာအိမ်မှန်ပြောင်းကြည့်ခဲ့ရပါတယ်။လက်ရှိမှာတော့သူ့ကိုဦးဘိုအကျဉ်းထောင်ကိုပြန်ပြီးတော့ပို့ဆောင်ခဲ့တယ်လို့အဲ့ဒီနီးစပ်သူကပြောပြပါတယ်။မိသားစုတွေကတော့အကျဉ်းထောင်ထဲမှာဦးဘိုဘိုငယ်ရဲ့ယောဂါပို့ပြီးတော့ဆိုးဝါးလာမှကိုစိတ်ပူနေကြတာပါ။ဥပပုံငယ်ကိုစစ်ကောင်စီကအာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလကတည်းကဖမ်းဆီးခဲ့တာဖြစ်ပြီးတနှစ်ကျော်အကြာမှာတော့2022ခုနှစ်မေလမှာအဂတိလိုက်စားမှုပုံမှန်နဲ့အမှုဖွင့်ခဲ့ပြီးတော့သူ့ကိုထောင်နဲ့အနှစ်20ချမှတ်ခဲ့ပါတယ်။မန္တလေးဥပိုလ်တော်မှာအကျဉ်းကျခံနေရတဲ့ NLD အစိုးရလက်ထက်မန္တလေးတိုင်းလျှက်စစ်ဝင်ကြီးအဖြစ်တာဝန်ယူခဲ့သူဦးဇာနီအောင်ကလည်းကြမ်းမာရေးမကောင်းဘူးလို့မိသားစုနဲ့နှိစက်သူကပြောပါတယ်။ဦးဇာနီအောင်ဟာမှဲ့ကန်ဆာဝေဒနာကိုခံစားနေရတယ်လို့သူကအခုလိုပြောပြပါတယ်
။ကိုဇာနီက27ရက်နေ့ထွက်ရမယ်ထင်တယ်။ဒါပေမဲ့သူကလည်းပြောရခက်တာပဲ။သူကလည်းကင်ဆာပဲ။ဒါပေမဲ့သူကမှဲ့ရဖြစ်တဲ့ကင်ဆာဆိုတော့မျက်လုံးထိခိုက်နိုင်တယ်ပေါ့။အဲ့ဒါကြောက်ရတာ။မျက်လုံးနဲ့နေရအောင်။ထောင်ထဲရောက်တဲ့အခါကျတော့နေရတာစိတ်ချမ်းသာစရာမရှိဘူးလေ
။ဦးဇာနီအောင်ကိုအိုးဘိုအချင်းထောင်ထဲမှာစစ်ကောင်စီကထောင်နဲ့၈နှစ်ချမှတ်ထားတာပါ။သူဟာစီးကြိုတွေ့တိုးနှလုံးသွေးကြောကျဉ်ယောဂါခံစားနေရပါတယ်။ထောင်ရင်းဆေးရုံမှာဆေးကုသတာမတက်တာလို့မန္တလေးဆေးရုံကြီးကိုတင်ပို့ပြီးတော့ကုသတဲ့အချိန်မှာပဲသူ့မှာကန်ဆာယောဂါဖြစ်နေတာကိုသိခဲ့ရပါတယ်။လက်ရှိမြန်မာနိုင်ငံတဝန်းနိုင်ငံရေးအကျဉ်းသားတွေကိုထိမ့်သိမ်းထားတဲ့ကျဉ်တောင်တွေထဲမှာကျန်းမာရေးဆေးကုသမှုလုံလောက်စွာမရတာထိရောက်တဲ့လိုအပ်တဲ့ဆေးဝါးတွေမပေးတာတွေရှိတာကြောင့်ကျန်းမာရေးဆောင်ရှားမှုအထူးလိုအပ်နေတဲ့အကျဉ်းသားတွေမှာအချိန်မီဆေးကုသခွင့်မရဘူးလို့နိုင်ငံရေးအကျဉ်းသားများကွန်ရက်ကဥတိုက်ထွန်းကပြောပါတယ်။ဒီလိုနိုင်ငံရေးအကျဉ်းသားတွေရင်ဆိုင်နေရတဲ့စိုးရွားတဲ့အခြေအနေတွေကိုနိုင်ငံတကာဘက်ကလည်းမျက်ကွယ်မပြုထားဘူးအချိန်မီတက်မှတ်နိုင်မှုလှုပ်ဆောင်ပေးဖို့လိုအပ်နေပါတယ်လို့သူကပြောပါတယ်
။ထောင်ထဲမှာကျွန်တော်တို့အကျဉ်းသားတွေကိုဆေးဝါးဆောင်ရှားမှုလုံလောက်စွာပေးရမယ့်အခြေအနေမပေးရတဲ့လူသားတွေတည်ဆုံမှုတွေဖြစ်နေတယ်ပေါ့နော်။အဲ့တော့လက်ရှိအကျဉ်းထောင်တွေမှာလူသားတိုင်းအခြေခံရရှိတဲ့အသက်ရှင်တဲ့ပိုင်ကွင်းပေါ့နော် rise to light ဆိုတဲ့အချက်ရှုံးရှုံးနေတယ်လို့ကျွန်တော်တို့ပြောလို့ရတဲ့အခြေအနေတခုဖြစ်ပါတယ်ခင်ဗျာလက်ရှိနိုင်ငံကအနေနဲ့တော့ကျွန်တော်တို့စစ်ကောင်စီပေါ်မှာရောအကြီးအကဲဌာနပေါ်မှာရောထိရောက်တဲ့အယူဆောင်ရွက်မှုတွေဖိအားပေးမှုတွေမပြုလုပ်နိုင်သေးဘူးလို့တော့ကျွန်တော်တို့မြင်နေပါတယ်နိုင်ငံကအနေနဲ့လည်းအချင်းထောင်တွေကိုအကူအညီဆောင်ရှားမှုတွေဒီထက်ပိုပြီးမှပေးဖို့လိုအပ်တယ်လို့ကျွန်တော်တို့ကတော့ပြောချင်ပါတယ်လက်ရှိအချင်းထောင်ထဲမှာနိုင်ငံရေးကျင်းသားချင်းတို့2000ကျော်လောက်ဟာဖမ်းဆီးခံထားရတယ်မိသားစုဝင်တွေဟာဖန်တီခံထားရတဲ့မိမိတို့ရဲ့မိသားစုဝင်တွေအတွက်ကိုအပြင်မှာပေါ့နော်ထွေထွေချက်တွေရင်ဆိုင်နေရတဲ့အခြေအနေကပို့ဆောင်နေရတာဖြစ်ပါတယ်။ဒါကြောင့်မို့လို့အချင်းထောင်ထဲမှာရှိတဲ့နိုင်ငံအချင်းသားချင်းတွေကိုကူညီဆောင်ရှားမှုတွေပေးနိုင်ရေးပေါ့နော်နိုင်ငံတကာကလှုပ်ဆောင်တင်နေလို့ကျွန်တော်တို့အနေနဲ့တော့တောင်းလဲတောင်းဆိုချင်ပါတယ်အကြံလည်းပြုချင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်အာဏာမသိမ်းခင်တုန်းကတော့အချင်းထောင်တွေကိုနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေလူ့ခွင့်ရေးကော်မရှင်တွေကကွင်းဆင်းပြီးတော့ကြည့်ရှုတာအချင်းသားတွေနဲ့တွေ့ဆုံစကားပြောတာတွေရှိခဲ့ပြီးတော့လိုအပ်တာတွေကိုပြုပြင်နိုင်ခဲ့ပါတယ်။အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမှာတော့ဒီလိုအခြေအနေတွေမရှိတော့ပါဘူး။အာဏာသိမ်းပြီးတဲ့နောက်ပိုင်းထောင်ထဲမှာဖမ်းဆီးထိန်းသိမ်းတဲ့သူတွေကိုဖိနှိပ်တာအပြင်အချင်းသားတွေရဲ့ကျန်းမာရေးကိုစေကူသားခွင့်မပေးတာဆေးဝါးမလုံလောက်တာနေထိုင်စားတောက်ရေးခက်ခဲအောင်လုပ်တဲ့အကြက်တဲတွေကိုနိုင်ငံရေးအကျဉ်းသားတွေခံစားနေရပါတယ်လို့ပြန်လွတ်မြောက်လာသူတွေကပြောပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသေး AAPBB ရဲ့ထုတ်ပြန်ချက်အရအာဏာသိမ်းပြီးတဲ့3နှစ်ကျော်ကာလအတွင်းမှာနိုင်ငံတဝန်းဖန်ဆီးခံထားရသူက3000နီးပါးရှိပြီးတော့အဲ့ဒီထဲက2000ကျော်ကတော့ထိန်းသိမ်းခံနေရဆဲဖြစ်ပါတယ်။စစ်ကောင်စီကတော့ AAPB ရဲ့ထုတ်ပြန်ချက်ကချေကားလို့နဲ့စည်ရင်နေတာဖြစ်တဲ့ဆိုပြီးတုံ့ပြန်မိမဲ့ABB ကတော့ဒါဟာကောက်ယူနိုင်တဲ့အရေးအတွက်ပဲဖြစ်ပြီးတော့တကယ်လက်တွေ့မြေပြင်မှာဒီထက်ပိုများနိုင်ပါတယ်လို့တုံ့ပြန်ထားပါတယ်ရှင်။